ရန်ကုန်တိုင်းဒေသကြီးကြောက်တရားမြို့နယ်အင်းဝအချုပ်ဆိုင်ကအင်းအကူမင်းကလေးနှစ်ဦးကိုနှိပ်စက်တဲ့ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်အပါအဝင်မြို့နယ်အတွင်းကလေးတငယ်တွေပေါ်မှာနှိမ်ပန်းနှိပ်စက်မှုတွေကိုနိုင်ငံတော်သမ္မတရုံးကနေအလေးထားစောင့်ကြည့်နေတဲ့အကြောင်းမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဒီတော့တွင်မှာပဲအင်းအကူမင်းကလေးတွေနှိပ်စက်ခံရတဲ့အမှုမှာဂျားကနေညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မတီရဲ့ကော်မရှင်ရဲ့လှုပ်ရဟာဥပဒေကိုချိုးဖောက်တဲ့လှုပ်ရဖြစ်လို့အရေးယူတဲ့သလားဒါမှမဟုတ်ကော်မရှင်အဖွဲ့ဝင်တွေဘက်ကပြတ်ထန်းချက်တွေအတိုင်းဆောင်ရွက်တာပါလို့ဆိုလာတဲ့အတွက်ဒီကော်မရှင်ရဲ့ပြတ်ထန်းချက်တွေကိုပဲပြင်ဆင်တဲ့သလားစတဲ့မေးခွန်းတွေလည်းထပ်ပေါ်နေပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ဆက်ပေးမှာပါရှင်
ဒီအခြေအနေနဲ့ပတ်သက်လို့ဥပဒေပညာရှင်လည်းဖြစ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးအောင်သိန်းက VOA ကိုအခုလိုပြောပြပါတယ
်လူ့ခွင့်ရေးကော်မရှင်ဆိုတာကလူ့ခွင့်ရေးမတရားမြင်လာမှုတွေမတရားပြုကျင့်မှုတွေခံရတဲ့ကိစ္စတွေကိုဒါနိုင်ငံတော်သမ္မတနဲ့ဒီအဖွဲ့အစည်းအနာပိုင်းအဖွဲ့အစည်းအစဉ်တို့ကတင်ပြအစီရင်ခံပြီးပြောရမှာပဲကြံပေးရမှာပဲပေါ့နော်အခုကိစ္စကလေးလေးရဲ့ဖြစ်တော်မှုဟာအင်မတန်မှအကြီးကျယ်လို့ဆိုရဲကိစ္စကြီးဖြစ်တယ်ပေါ့နော်အဲ့ဒါကိုကော်မရှင်ကအရှင်းလဲဆောင်ရွက်ပေးပါတယ်ဆိုုံနဲ့လုံလောက်မယ်လို့ကျွန်တော်မထင်ဘူးသူ့ဥပဒေရလဲဒီလောက်ထိရာဇဝမှုကျွန်းလွန်လောက်တဲ့ပြစ်မှုပေါ်ပေါက်နေတာကိုရှင်းနိုင်ပေးပိုင်권လည်းသူ့မှာမရှိဘူး။နော်သူ့ဟာရှင်းနိုင်ပေးပိုင်권ဆိုတာအခြားခြားသောပြဿနာများတွေနဲ့မတူဘူးအခုဟာ။အဲ့တော့အဲ့ဒါကိုကျွန်တော်ကစံနမူနာထားပြီးပြောမှဆိုရင်ကော်မရှင်ရဲ့ဆောင်ရွက်ချက်ဟာကျွန်တော်တို့ကတရားမျှတမှန်ကန်တဲ့ဆောင်ရွက်မှုလို့နော်သူ့လူပိုင်권ပေးတဲ့ပုံနဲ့ကျော်လွန်ပြီးဆောင်ရွက်တယ်လို့ပဲကျွန်တော်ကအဲ့လိုမြင်တယ်
ဒါဆိုရင်ဒီလူ့ခွင့်ရေးကော်မရှင်ဘက်ကရောသူတို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့တောင်းပန်နိုင်ဖို့အလားအလာရှိနိုင်မလားရှင
်။ဒီအရတော့ဒီအဖွဲ့အစည်းတွေကကျွန်တော်တို့ပြီးရတဲ့အစဉ်လားကြည့်တော့တောင်းပန်လေဆိုတဲ့စကားလုံးတွေသူသုံးနေသုံးတာမရှိဘူးပေါ့ဗျာ။ဒါပေမဲ့လွတ်လပ်တဲ့ကော်မရှင်တွေကမိမိအမှားကိုမိမှားပါတယ်လို့ပြောလို့ပြည်သူလူထုကလက်ခံကျင်နိုင်ရင်တော့ဒီကော်မရှင်ကအပြစ်သားဆက်ရှိပေါ့ဗျာတကယ်လို့ဝန်ခံမှုတောင်းပန်မှုဝင်လေးတယ်ဆိုရင်တော့ဘာပြောပြိခါရှိစွာနဲ့မိမိဘလို့ဆောင်ရွက်တယ်လဲဆိုတာကိုယ်လမ်းကိုကိုယ်ယူတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ကလေးငယ်တွေအပေါ်နှိမ့်ဆက်ခံရမှုကိုစုံစမ်းစောင့်ကြည့်နေပြီးအစီရင်ခံစာရေးသားနေသူလည်းဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွေ့အမှုကိုမျိုးရန်အောင်တင်ကတော့အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုအရေးယူတင်တယ်လို့မြင်ကြောင်းပြောပါတယ်
ပါဆောင်လေဆိုဒီကိစ္စကရာဇဝမှုဖြစ်နေလို့ပါပဲ။ရာဇဝမှုကိုတိလျက်နဲ့ထိန်ချန်ထားခြင်းတပိုင
်းဒါပြင်အရင်သမဏဦးသိန်းစိန်လက်ထက်ကပြဋ္ဌာန်းခဲ့တဲ့လူ့ခွင့်ရေးကော်မရှင်ရဲ့အားနည်းချက်တွေကိုလည်းပြင်ဆင်ရမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တွေရဲ့နောက်ခံသမိုင်းကြောင်းတွေအရလည်းကော်မရှင်ကိုပြန်ပြီးဖွဲ့စည်းတင်တယ်လို့ကိုမျိုးရန်အောင်သိန်းကဆိုပါတယ
်။ပြောရရင်တော့အကျဉ်းဆောင်အကျိုးသိနေချက်ပေါ်ဥဆောင်ရင်ပေါ့ဗျာနော်။ပုဂ္ဂိုလ်ရေးရဟိုကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ကျေးဇူးတင်ပေးခဲ့သူဗျာ။ကျွန်တော်တော့မှအောက်ပိုင်းချိန်တော့စဉ်မှုပေးလို့ကျွန်တော်မြင့်ကျင်လည်းအချင်းချင်းတော့ပြီးတော့စကားပြောခဲ့ဆုပေးပြီးတော့ကျွန်တော်မြို့ငောင်းငယ်လုပ်ခဲ့တဲ့ပုဂ္ဂိုလ်ပြအဲလိုပုဂ္ဂိုလ်မျိုးလူ့ခွင့်ရေးကော်မရှင်မှာပါနေရတဲ့သူ့ဆောင်ပဲပေါ့ဗျာနော်ကျေပေါ်စစ်စစ်နဲ့အမှသူပုဂ္ဂိုလ်အနေနဲ့ကျွန်တော်မျိုးစားမျိုးပေါ့နော်လူ့ခွင့်ရေးကိုခံစားချက်နဲ့နားတဲ့လူမျိုးပေါ့နောက်တစ်ခါလူ့ခွင့်ရေးကိုဥပဒေကြောင်းညာနားတဲ့လူမျိုးပေါ့ဒီလိုမျိုးပုံစံကိုစစ်တယ်မှာလူ့ခွင့်ရေးကိုခံစားချက်နားလည်တဲ့လူမျိုးယုံကြည်ချက်နဲ့နားလည်တဲ့လူမျိုးဆိုရင်ဥမာပြေကိုမျိုးကနေလို့ပုံပုံပြပေါ်တာအခုလည်းတော့နေဆိုရင်ကြာရှိပါတယ်ဒီလိုပုံပုံမျိုးဦးဆောင်တဲ့ကော်မရှင်မျိုးဖြစ်တယ်မှာ
မနေ့ကထုတ်ပြန်တဲ့သမရယုံရဲ့ကြေညာချက်မှာလည်းအခုလိုကလေးတငယ်တွေကိုနှင်းပန်းနှိမ့်ဆက်တဲ့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုရဲ့ကျူးလွန်မှုနဲ့ပတ်သက်လို့ကြောက်တရားမျိုးနဲ့ရဲစခန်းကအေးအယူဆောင်ရွက်ခဲ့ပုံကိုပြန်ပြီးစစ်ဆေးဖို့တည်တဲ့ဤဝင်ကြီးဌာနကိုညွှန်ကြားထားတယ်လို့ညှိနှိုင်းဆောင်ရွက်ပေးခဲ့တဲ့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လှုပ်ရက်ကိုလည်းလေ့လာနေကြောင်းဖော်ပြထားပါတယ်စေတော်သက်အရွယ်မင်းကလေးနှစ်ဦးဖြစ်တဲ့မဆန်းကေခိုင်နဲ့မတ်သင်းတို့အပေါ်၅နှစ်နီးပါးညှဉ်းပန်းနှိပ်စက်ခဲ့တယ်ဆိုတဲ့အင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုရဲ့လှုပ်ရက်ကိုလွန်ခဲ့တဲ့၃လလကရန်ကုန်အခြေစိုက်မြန်မာနောင်းသတင်းဌာနအေဒီတာကိုဆွေဝင်းကနေစတင်စုံစမ်းသိရှိခဲ့တာပါညှဉ်းပန်းနှိပ်စက်ခံရတဲ့မင်းကလေးနှစ်ဦးနဲ့ပတ်သက်လို့လည်းအင်းဝအချုပ်ဆိုင်ပိုင်ရှင်မိသားစုကိုဥပဒေကြောင်းအရတရားစွဲထားကြောင်းလူမှုကေဇယ်ရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောဆိုထားပါတယ်ရှင်